Voice of America in Burmese.
Mingla Bang ne pye chon ne nya chan ma twa chin na shin. Washington Bureau of VOA American tan ga ne 2020 ku ne April 4 ye sine nya wai season ne ko Myanmar San Naw chain nya 9 nai ga ne 10 nai thi. Kilometer 38 32 53 ne kilometer 190 lo ga ne thau lwin pye taw ma me. American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တကူယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရီးယားနိုင်ငံနဲ့အတူကျွန်မအေးသနာကျော်ပြောပြပေးသွားပါမယ်။ကမ္ဘာ့ကဘေးစိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်း1,000ကျော်နဲ့သေဆုံးသူပေါင်း98,000ကျော်သွားခဲ့ပါတယ်။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်မြို့မှာစပြီးဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပေါ်ဟာနိုင်ငံပေါင်း200ကျော်မှာလက်ရှိကူးစက်ပြန့်ပွားနေပြီးအမေရိကန်ပြည်အစုမှာအများဆုံးနဲ့ကူးစက်သူ 28,000 ကျော်နဲ့သေဆုံးသူ 9,000 ဒီပါရောက်လာပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကပ်ဘေးကရောဂါကူးစက်မှုသေဆုံးမှုဒီလိုမျိုးကျန်းမာရေးပြဿနာတွေဖြင့်ကမ္ဘာလုံးဆိုင်ရာလူမှုရေးနဲ့စီးပွားရေးတခြားပြဿနာတွေများစွာဖြစ်ပေါ်စေလိမ့်မယ်လို့တောက်ကြနေကြပဲပြောသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုပ်ဆောင်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစည်းတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကြပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ကမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့တမရာထရမ့်ကတောက်ချာနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရတဲ့ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းတမရာထရမ့်ကတောက်ချာနေကပဲလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေလောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့ရမှောက်ခိုဈေးကွက်ကိုတားဆီးဖို့အတွက်အခုလိုလုပ်တာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအင်ဂျီတော်အကြံပေးပီတာနက်ဗရိုက Fox သတင်းဌာနကိုပြောသွားပါတယ်။အီရန်နိုင်ငံမှာကိုရိုနာပိုးကူးစက်ခံရပြီးတော့ COVID-19 ရောဂါဖြစ်နေသူရေအတွက်အစိုးရဒေဝင်ထုတ်ပြန်တဲ့ကိစ္စနဲ့များနေတယ်ဆိုတာကိုအထောက်အထားယူပြီးတော့သတင်းတင်ပြခဲ့တဲ့ Writer သတင်းဌာနကိုနိုင်ငံတည်းသတင်းယူခွင့်လိုက်စင်အီရတ်အစိုးရက3လောက်ပေးလိုက်ပါတယ်။အီရတ်အစိုးရရဲ့စက်တွေရင်းနဲ့သတင်းမီဒီယာကော်မရှင်ကအကြသာပေးနေမှာပဲအခုလိုမျိုးကြေညာပြီးတော့အီရတ်ငွေ25သန်းအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ11,000တန်ရိုက်လိုက်ကြောင်းနယူးယောက်အခြေစိုက်နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်ရေးအဖွဲ့ CPJ ကပြောပါတယ်။ရိုက်တာသတင်းဌာနဟာအများပြည်သူဘေးကင်းလုံခြုံမှုကိုအနေနဲ့ဖြစ်စေတဲ့ဒီဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်ရေးအီရတ်အစိုးရရဲ့လုံဆောင်ချက်တွေကိုအနှောက်အယှက်ဖြစ်စေရလို့အီရတ်သတင်းကော်မရှင်ကကြေညာချက်ထုတ်ကြောင်း CPG ကဆိုပါတယ်။စာသားရင်းတွေကရိုက်တာသတင်းအရဆိုရင်တော့အီရတ်မှာ COVID-19 ရောဂါဖြစ်ပွားနေသူထောင်ပေါင်းများစွာရှိပြီးတော့အဲ့ဒီကိန်းဂဏန်းကအစိုးရအတည်ပြုထုတ်ပြန်တဲ့ရောဂါကူးစက်သူ982ဦးရှိရဲဆိုတဲ့အရေးအတွက်ထည့်အများကြီးပုံများနေတာဖြစ်ပါတယ်။ရိုက်တာကအဲ့ဒီကိန်းဂဏန်းတွေကိုနိုင်ငံတွင်းဒီယောဂထိန်းချုပ်ရေးမှာတကယ်ပါဝင်လှုပ်ဆောင်နေတဲ့ဆရာဝန်3ဦးကျန်းမာရေးဝန်ကြီးဌာနအရာရှိ2ဦးနဲ့ထိပ်တန်းနိုင်ငံရေးအရာရှိ2ဦးတို့ကိုမေးမြန်းပြီးတော့သတင်းအတည်ပြုချက်ရယူခဲ့တာဖြစ်ပါတယ်။ရိုက်တာကတော့သူတို့သတင်းမှန်ကန်ကြောင်းအမခန့်နဲ့လို့ VOA ကိုပြောပါတယ်ရှင်။အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ဆက်ပြီးတော့ပြောပြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ထောက်လှမ်ရေးအဖွဲ့အစည်းများဆိုင်ရာစစ်ဆေးရေးမှူးချုပ်ကိုရာထူးကဖယ်ရှားမယ်လို့လွှတ်တော်ကိုတောက်ကြနေကြပဲအကြောင်းကြားလိုက်ပါရင်အခုအလုံးဖြုံးမယ်ဆိုတဲ့ Michael Atkinson ဟာမနစ်ကသမ္မတထရမ့်ကိုရာထူးကဖယ်ရှားရေးစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်အောင်စတင်လှုပ်ဆောင်သူတွေရဲ့ပါဝင်သူဖြစ်ပါတယ်။သမ္မတထရမ့်ကသူ Mr. Atkinson ကိုရက်30အတွင်းရာထူးကဖယ်ဖို့စီစဉ်နေတယ်။ဒီရာထူးမှာရှိနေသူဟာသမ္မတကယုံကြည်ချက်အပြည့်ထားပြီးတော့စိတ်ချနိုင်ရသူဖြစ်ဖို့လိုတယ်။သူ Mr. Atkinsonကျန်ကိုအဲ့လိုမျိုးမဖြစ်တော့လို့ယာရုကဖယ်ရှားဖို့ဖြစ်တယ်လို့တမရထရမ့်လွှတ်တော်ကိုရေးရဲဆာမှာပြောထားပါတယ်။ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဖိုင်းလိုမီတာ31 kHz 9833ညာဖိုင်းလိုမီတာ32 kHz 9383ညာဖိုင်းလိုမီတာ51 kHz 9885တို့ဖြင့်စနေတင်းတွေမှာ5000မီတာ190 kHz 1595တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။ဒီအမေရိကန်သံကနေစနေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကျင်းတော်တွေထဲမှာဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေကို ကိုဗစ် -19 ရောဂါပြန်ပွားမဲ့အရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လုပ်ပေးဖို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှတောင်းဆိုလိုက်ပါတယ်ဒီမှာဆိုရအနေနဲ့ကျင်းတော်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့နိုင်ငံရေးကျင်းသားတွေပြည်တယ်မချမှတ်ခံရသေးပဲထိန်းသိမ်းထားတဲ့သူတွေနဲ့ကျန်းမာရေးအန္တရာယ်ရှိတဲ့သူတွေကိုချက်ချင်းလွတ်ပေးပြီးအကျဉ်းသားရေးအတွက်ကိုရှင်းချသင့်တယ်လို့ HRW ဖွဲ့ရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ဒီမှာနိုင်ငံရဲ့ကျင်းတော်တွေအတွင်းမှာဖမ်းဆီးထားတဲ့ကျင်းသားရေးအတွက်ဟာသတ်မှတ်ထားတာထက်ကျော်လွန်နေပြီးကျင်းတော်တွေဟာလည်းကျန်းမာရေးနဲ့မညီညွတ်ဘူးလို့ HRW ဖွဲ့ကပြောပါတယ်နိုင်ငံတော်စုစုပေါင်းကျင်းထောင်46ခုနဲ့ရဲဘက်စခန်း50ရှိပြီးအကျဉ်းသားရေးအတွက်ခန့်မှန်းကြီးအဖြစ် 9,200 လောက်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအကျဉ်းထောင်တွေတရားဝင်လက်ခံနိုင်တဲ့အကျဉ်းသားရေးအတွက်က 6,600 လောက်ပဲဖြစ်တဲ့အတွက်သတ်မှတ်ထားတာထက်ကျော်လွန်နေတယ်လို့ HRW အဖွဲ့ကပြောပါတယ်။ဖမ်းဆန်ထားတဲ့သူတွေက1500လောက်ကပြည်တံချမှတ်ခြင်းမခံရသေးတဲ့သူတွေဖြစ်ပြီးအဲ့ဒီထဲမှာနိုင်ငံရေးကျင်းသားတွေသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တယ်လို့လည်းပြောပါတယ်။ဒီမနက်ကမှာပြည်တံကြားခံနေရတဲ့နိုင်ငံရေးကျင်းသား84ယောက်ရှိပြီးတော့ပြည်တံချမှတ်ခြင်းမခံရသေးဘဲနိုင်ငံရေးမှုနဲ့ဆက်ဆက်ပြီးကျင်းတော်တွေထဲမှာဖမ်းဆီးခံထားရတဲ့သူ139ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ APPB ကပြောပါတယ်။ဒီမနက်ကမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ20ရှိတယ်လို့အမဆိုရဘက်ကတော့အတည်ပြုထားပါတယ်။ဒီထဲကမှငကိုယောဂခံရှိသူတူကတော့ပြည်ရဲ့ရပ်ပိုင်းတွင်းကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။ဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ118ယောက်ရှိတယ်လို့တိုကျိုမြို့အာဏာပိုင်တွေကိုကူးကားပြီးတော့ဂျပန် NHK သတင်းကကြေညာလိုက်ပါတယ်။ဒါဟာတိုကျိုမြို့ဒေသတော်ဝိုင်းမှာတရက်ထဲလူ100ကျော်ဗိုင်းရပ်စ်ကူးစက်ခံရတာပထမဆုံးအကျဉ်းဖြစ်ပါတယ်။တိုကျိုမြို့မှာရောဂါကူးစက်ခံရတာတွေများလာတာကြောင့်ဒီသတင်းဘက်ကနှစ်ရက်မှာလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေဘက်ကအပြင်းထန်တိုက်တွန်းလိုက်ပါတယ်။ယောဂကူးစက်မှုတွေကြောင့်ဂျပန်နိုင်ငံအနေနဲ့အရေးပေါ်အခြေအနေကြီးညာလာနိုင်ပြီးတော့လူတွေကိုလည်းအပြစ်မထွက်ဘဲအိမ်ထဲမှာနေကြဖို့အထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဒါပြင်ဂျပန်နိုင်ငံအလယ်ပိုင်းဂီဖူခရိုင်ခါနီမြို့မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တယ်လို့ကျူတိုသတင်းကလည်းပြောပါတယ်။ဒါဟာဒီခရိုင်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပထမဆုံးလူသေဆုံးမှုလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာမနေ့တောက်ကြနေ့ကအထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ကျော်ရှိပြီးတော့သေဆုံးသူ83ယောက်ထပ်မင်းရှိပါတယ်။တစ်ဆက်ထဲမှာပဲဂျပန်အစိုးရက Fuji Film Holding Corporation ကထုတ်တဲ့ Avigan အဖျားပြောက်ဆေးကိုနောက်နှစ်မတ်လမှာအခုရှိနေတာထက်3000လောက်တိုးထုတ်နိုင်အောင်ကူညီပေးသွားဖို့အစီအစဉ်တွေရေးဆွဲနေပါတယ်။ Avigan ဆေးကိုတော့တရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်တဲ့နေရာမှာစမ်းသပ်အသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ။နောက်ကိုရီးယားနိုင်ငံမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနည်းငယ်ရှိနေသေးတာရဲ့ပြည်ပကနေရောဂါကူးစက်မှုတွေထပ်ဝင်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက် social distancing လို့ခေါ်တဲ့လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့ကိစ္စကိုထပ်တိုးသွားမှာဖြစ်တယ်လို့နောက်ကိုရီးယားဝန်ကြီးချုပ်ချွန်ဆွေးကင်ကဒီနေ့မှာပြောလိုက်ပါတယ်အာရှတိုင်းမှာတရုတ်နိုင်ငံပြည်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာဗိုင်းရပ်စ်ကူးစက်မှုတွေကိုအခုခါမှာအတော်လေးကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ပြီးတော့အခုဆိုရင်တနေ့ကိုရောဂါကူးစက်ခံရသူဟာ100လောက်ပဲရှိတော့တာပါဒါမဲ့လည်းဖျားကြောင်းတွေဆေးရုံတွေဘိုးဘွားရိပ်သာတွေနဲ့ခီးသွားတွေကြားမှာတော့ယောဂကူးစက်မှုတွေအနည်းငယ်ဆက်ပြီးတော့ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံမှာမတ်လ21ရက်နေ့ကစပြီးတော့နှစ်ပတ်လောက်လူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေဖို့လုပ်ခဲ့ကြပြီးတော့ဒါကိုထပ်တိုးသင့်မတိုးသင့်ကိုအစိုးရဘက်ကချင့်ငိမ့်နေတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကလူတစ်ယောက်နဲ့တစ်ယောက်ခတ်ခွာခွာနေကြဖို့ထုတ်ပြန်ထားတဲ့အတွက်ယောဂကူးစက်နိုင်ကြများတဲ့နေရာတွေကိုပိတ်ဖို့တိုက်တွန်းထားတယ်လို့ဖျားကြောင်းတွေအားကစားပွဲတွေနဲ့ကျော်ပြေရေးအစီအစဉ်တွေအားလုံးကိုလည်းပိတ်ထားရပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့နောက်ထပ်ယောဂကူးစက်ခံသူ94ယောက်ရှိတာကြောင့်အခုဆိုရင်စုစုပေါင်း 1,156 ယောက်ထပ်မင်းရှိဖြစ်ပြီးတည်ဆုံးသူ189ယောက်ရှိပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကင်းဝေးတဲ့စိတ်ချရတဲ့အချိန်မရောမချင်းတင်းတော်တဲ့အချိန်မရောမချင်းပြန်ဆတင်မှာမဟုတ်ဘူးလို့ပရီးမီးယားလိကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။ဒါပြင်ပရီးမီးယားလိအသင်းတွေအနေနဲ့လည်းကစားသမားတွေကိုလစာ30ရာခိုင်နှုန်းလျှော့ယူဖို့တောင်းဆိုသွားကြဖို့ကိုလည်းသဘောတူလိုက်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးသတင်းပေးမှုချက်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာရှစ်ပြောင်းလို့သမား1500လောက်ကိုကရင်ပြည်နယ်ကအစိုးရစောင့်ကြည့်ရေးကြေးရီမှာထားပေးပြီးကျန်းမာရေးစစ်ဆေးမှုတွေလုပ်ပေးနေကြောင်း14ရက်ကျော်မှသာနေရက်ကိုပြန်ခွင့်ပြုမယ်ဆိုပြီးမြောက်ဝီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မြန်မာရှစ်ပြောင်းလို့သမား2000ကျော်လောက်ဟာနေရက်ကိုပြန်ခဲ့တာကြောင့်မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကကတ်တီးအတွင်ဖြစ်လာတော့မယ်ဆိုပြီးမြန်မာအစိုးရဘက်ကပြောဆိုခဲ့ပြီးတဲ့နောက်နေရက်ပြန်မြန်မာတွေကိုဧပြီလ15ရက်နေ့ကျော်မှပြန်လာကြဖို့မြစ်တာရက်ခံခဲ့တာပါ။ဒါပေမဲ့လည်းနေရက်ပြန်မြန်မာတွေဟာအကြောင်းအမျိုးမျိုးအခက်အခဲတွေနဲ့ဧပြီလ1ရက်နေ့ကနေ3ရက်တွင်နေရက်ကိုပြန်လာနေကြပါတယ်။ ตุรกีเราเกี่ยงปีเนี่ยสุยาซีมันท่าเรื่องสังเกตสันตาริมาท่าจังเมียวรีขยายอุจจยมุอุติจังอาบจบจ้าบาร์เอง
ชิมาบริเซมาลุยามยาลุเอเกบินเนอามาเอลาดิชิทาเลชิบาร์ทายนั่งแต่ที่อาณาบริเวณนี้เนี่ยจะมีมารีเน่ท่านนี้ตั้งยังมารีโกเอบิลาสเซชาวเยนเดชีคือตัวหลักเว้ยไม่ใช่จังที่ทุกอย่างทาราบาแต่เป็นแม่เนี่ยจะมีชีนิดีราจาวพันซีเอยูรารีเลชิเกบาร์เอดินามาโรยามาบิโอเปียนโปเปเกราบาเอเกบินเนสังเกตสันตาริมาจะมาเยสเซมุเนปัตเตลุเลอุติจังอาคุลูบิโอบาร์เอโบลันดิอาเซียวันเจโนมันเลียวชิเอนะ โอ้โหลันดี้อาเซียมาหมดโหลันดี้อาเซียมาเลียวชีเลยน้องไอ้วันอับเพื่อนเลยจะมาอยู่วันนั้นชีเลยคือที่เป็นเจ้าโรดีที่เราช่วยเจ้าโรดาต้องยืนหลายคนหลายคนเดียวเลยต้องไปกันเราดีอับไรด้าคนละคนเดียวเลยที่คนเดียวเนี่ยเราเจ้าโรอารมณ์คนเดียวตลอดที่ว่าทำอะไรในตรงนั้นที่ยังไม่ได้ยินมาไหมใช่ไหมเนี่ยจะมาชี้จีรักกูไปทาร์สุวิเม่ใช่ไหมงานด้วยมาพี่แดนจะไปเนี่ยแดนดูดีกว่าหรอนั่นแหละสุยาจีเจเน่ชี้จีรักอะไรกับเป็นแดนจะเจ้าไปดีด ကိုပြန်ရမယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှုကပြောဆိုခဲ့ပါတယ်။ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမြန်ဆန်လာတာနဲ့အမျှအမေရိကန်ပြည်တော်စုတဝန်လုပ်ငန်းခွင်တွေကနေစီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့လူတော်တော်များများအလုပ်လက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လဲဆိုရစီမှာအလုပ်လက်မဲ့ခန်းစားခွင့်ရှော ကျွန်တော်တို့ရဲ့နေသွားခြင်းအတွင်းခန်းစားခွင့်ရှောက်ထားနိုင်တာနဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ်။ကိုဗစ်-19ကူးစက်ပြန့်နှံ့သေးဆုံးမှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုမှာလူတွေကိုအိမ်ထဲမှာပဲနေဖို့အလုပ်တွေကိုလည်းနေအိမ်တွေကနေလုပ်ကြဖို့ညွှန်ကြားလိုက်ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းအများစုထိခိုက်ကုန်ပြီးရပ်ဆိုင်းလိုက်ရတဲ့လုပ်ငန်းတွေလည်းရှိလာပါတယ်။ဒီလိ ကိုဗစ် 19ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုပ်သမားဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကိုဗစ် 19ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုပ်လူနားလိုက်ရသူတွေပုံမှန်ဝင်ငွေမရှိတော့တဲ့သူတွေအနေနဲ့အမေရိကန်အစိုးရစီမှာအလုပ်လက်မဲ့ခံစားခွင့်တောင်းခံနိုင်မှုအစဉ်အဆက်ဆောင်ရွက်ရပါတယ်။အလုပ်လက်မဲ့ခံစားခွင့်အတွက်စနစ်တကျဘယ်လိုလျှောက်ပေးမှာလဲဆိုတာကိုတော့
California ပြည်နယ်အခြေစိုက်အေရှန်ဂျီတက်စ်အန်အကောင့်တင်ဆာဗစ်စီးအေးနဲ့အခွင့်အရေးဝန်ဆောင်မှုလုပ်ငန်းဦးဆောင်နေသူမနီနီလွေကအခုလိုရှင်းပြပါဗျာ။ကျွန်တော်တို့မြန်မာပြည်သားတွေဒီမကအောင်အကုန်လုံးပေါ့နော်ဒီဗိုင်းရပ်ကြောင့်အားလုံးဟိုရုတ်တရက်ချက်ချင်းဆိုလို့ဒုက္ခရောက်ကုန်ကြတာ။ဒီ
unemployment ကလေးကိုဘယ်တော့တင်ရမလဲဆိုရင်အလုပ်ခံစားခွင့်မရှိတော့ဘူးအလုပ်ပြုတ်သွားတာအလုပ်နိုင်လျှော့ခံတာဟိုဆိုရှယ်ဒစ်တန်စင်းလုပ်လိုက်တော့တချို့ကအိမ်ကနေလုပ်လို့ရတယ်ဒါပေမဲ့အာဝါလျှော့သွားတယ်တချို့ကတော့အိမ်မှာလည်းနေရတယ်ဒါပေမဲ့ခံစားခွင့်လစာရတယ်တဝက်ပဲရတယ်အဲ့လိုလူတွေအခုရက်လိုက်တဲ့အချိန်ကစပြီးညော့သွားတဲ့အချိန်ကစပြီးတော့ following Sunday မှာစပြီးရှောက်လို့ရတယ်။ဘလို့လုပ်ငန်းဝင်တွေကရှောက်ထားနိုင်လဲမှာ။Employee နဲ့self-employed နဲ့မတူဘူးပေါ့နော်။Employee ကတော့ရှင်ချင်လေး every 2 weeks every month ကျမတို့ကလာကြရတယ်။အဲ့လိုပုံစံမဟုတ်ဘူး။ကိုပိုင်းစီးပွားရေးလုပ်တယ်ကိုပိုင်းဟိုလောင်ဒရီလုပ်တယ်ကိုပိုင်းဆူရှိလုပ်တယ်ကိုပိုင်းဟို franchise ယူထားတယ်ကိုပိုင်းစားတောက်ပိုင်ဖွင့်ထားတယ်တက္ကစီမောင်းနဲ့ဥပမောင်းနဲ့ door dash delivery လုပ်တယ်။Amazon delivery လုပ်တယ်အဲ့လိုလူတွေသူများစီကevery week day ချက်ရတဲ့လူမှာဝန်ထမ်းမဟုတ်ဘူးဆိုရင်ကျမတို့က self-employed။အဲ့ဒီ
self-employed တွေကိုအရင်တော့ဆိုရင်ကျမတို့ကအန်အမ်ပလိုင်းမန့်ကလိန်းလုပ်လို့ရတယ်အောက်စုတွေမှာမပါပါဘူးရှင့်အခုကတော့ဒီကိုဗစ် 19 ထောင်းမလို့သူတို့ပြီးခဲ့တဲ့ပတ်စံကြီးတမရအဆိုင်လုပ်လိုက်တယ်ဆိုင်ထုတ်လိုက်တယ်ဒီဟိုပက်ကေ့ချ်မှာအဲ့ဒီလူတွေပါပါတယ်ဆိုတော့ကျမတို့ကမြန်မာပြည်သားတွေကျမပြောချင်တာကဒုက္ခရောက်တဲ့လူတွေထဲမှာအဲ့ဒီလူတွေလည်းရှောက်ကြပါနော်အတုံးမျိုးရှောက်လို့ရပါတ ဒီကိုဗစ်ကာလနိုင်ငံတော်ဝန်စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာမိမိရဲ့ခံစားခွင့်ကိုမဆုံးရှုံးစေဖို့အလုပ်လက်မဲ့ခံစားခွင့်ရှောက်ထားတဲ့သူတွေအနေနဲ့သတင်းပတ်တိုင်းမှာစနစ်တကျပြန်ပြီးရှောက်ထားကြဖို့ကိုလည်းမင်းနေ့လွင်ကတိုက်တွန်းပါတယ်။အစ်မလေးရောအနမ်ပွိုင်းမန့်ဒီဖိုင်လုပ်တဲ့ဟိုအရေးအတွက်ကများများလာတာပေါ့နော်။အဲ့တော့ခုမှရှိရဲ့အချက်လက်ကိုဖုန်းခေါ်ဆက်သွယ
ဒီကနေ့ကျွန်တော်မရှိနိုင်ရနိုင်လို့ဆိုတော့သူကတော့ဘာရက်အခြေအနေကတနေ့တခြားမရောက်သွားရင်တူတူလာရဆိုတော့ကျမတို့ကဟိုအက်တူတွေကရန့်အချက်လက်တွေစောင့်ကြည့်ရမယ်အခြေအနေမှာရှိနေရပါတော့။လုပ်ငန်းခွင့်ရနာသွားတဲ့အတွက်အစိုးရစီမှာအလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားတဲ့မရိုင်းလန်းပြည်နယ်ကကိုအောင်ကျော်ညွန့်ကလည်းသူတိထားတဲ့အတွေ့အကြုံနဲ့ရှင်ပြီးရနိုင်မဲ့အခွင့်အရေးတစ်ခုကိုလက်လွတ်
ဒီကနေ့ကျွန်တော်တို့ကဒီအမေရိကန်သံကနေစနေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေနဲ့ဒီအန်ဘီအေးရာကဒီလိုအခုလောလောဆယ်ထပ်ပြီးတော့တင်ကြတာတဲ့ဒီအန်ဘီအေးရာကဒီလိုမလောက်အရင်မထွက်နဲ့ဆိုတော့ကိုယ်မှလည်းဒီတုံတုံမထွက်ဖြစ်ဘူးအားလုံးကတော့သူ့ခက်ခဲနဲ့သူရောရှိကြမှာလေဒါကတော့ဟိုကရောဂါကြီးဆိုတဲ့ခါကျတော့ထောက်ပံ့ဖို့တော့များပါဘယ်လိုဆယ်ပေးကြရီအားလုံးကရက်နေကြမ
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
UAE American Tanya Radio Net Yomiyanya Sisinego, American Pirangsu, Washington DC Nurogani Tolin Benibare, American Pirangsu Ma COVID 19 Yoga Kusep Yan Bwamu, Yibo Chini Jao, UAE Radio Net Yotan Sisinego, Yayi Pongsan Pyang Tolin Benibare, Radio Sisinego Manet Chonagani Kunanai Chine, Nya Kunaigani Senai T. Chini Mare Tolin Benibare, Yomiyanya Sisinego, Nizin Nya Kunanaigani Kunanai Gueti, Bowman said the tolling penny VOA tolling the Dego, Radio Net, Joru Slano again, VOA Facebook Samina Male, Nasin Tissue Nanya Barakna.
Coronavirus and the Jao Malu Abe, Huri Angel Matrajabu, Damne Tare, Italy Nangama, Kono Nine Super Magaga, Ludamari, and Namaya Rajao, Tabati Luke Pay People, the Vaymau Lajare Jao, AB Dreamwatch, she can be. Coronavirus Kusambu Negueto on low, Tanang and Longa Lure, Indian Matrajabo, Idli Suyaga, and Make To Targeta, Tomba Jola Jimabe, Supermagaga, Wananio, Lure Drashirama, Lone Yaduriba, Pinman Mane Moody, Satin Lavavi, Nangan Yopan, Liguandi Damaro, Tanangan Ritia, Lope People, Kunos and Lodomari, the Vaymouni Jarava. Silo Tonso Yaraha, a full Yevo Kalatrin, Machima Chilu at a Pibu won some Hutigo, Salu Benin Bosoyen, Wenandi, Nenge and Ayubu Lu at a Subi, Lutamariga, Pionivare, Pacionia, Lutamakon to Uchipare.
So sempre had the considerati pork.
Conona Lutamariha, Beroma, take be a later Kaya de Mahobao, Tijima, Lu Aso, Pibu won some Hutra, through Utara Tanga, Atojiva La Sura, Yodia through Tilaro.
ลุลุนี่ยาราดิด้วยอาบิ้นนิติสกาเปลี่ยนจ้าชนะบ่ยาตะแมเลอนาอยู่ดางาล้วยลุไอ้ลุเปล่าล่ะจ้ารามบ่ใช่บ่ลุบัจโยนี่ก็เปล่าตัวละวะเซซารีซัปปิโอฮาซูเปอร์มาร์เก็ตทุกกะงวยชิงกองตาวนันဖြစ်ပါတယ်ကိုယ်စုံမိတ်တို့ဆက်မှုဒီစထရူတီကျွန်တော်တို့အတော်ဘယ်မှန်းနေကြပါဘီအစောကခံရတာတွေလည်းကျွန်းရပါတယ်ကျွန်တော်တို့မှာတော့ခရစ်မတ်ကာလအလုပ်များရတဲ့အချိန်တွေလိုပါပဲ ပြောင်းရမယ့်စနေပေါ်ပြည့်တင်လိုက်တဲ့အရန်ကိုလှုပ်ရှားရပါတယ်လို့သူကပြောပါတယ်။ဒီလီကနေရာတချို့မှာတော့ဆိုင်းဒီပိတ်ထားဖို့အာဏာပိုင်တွေကဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေမှာနေတဝက်အလုပ်ပိတ်ပေးမယ့်အမိန့်ထုတ်နိုင်ရင်အကောင်းဆုံးဖြေရှင်းနည်းဖြစ်လိမ့်မယ်လို့လီကွမ်းဒေတာစီးပွားရေးဖွံ့ဖြိုးမှုကောင်စီဝင်တအုပ်ကပြောပါတယ်။အဲဒီဘက်ဒ်ဒ်ဘက်ဆိုလူရှင်းအကောင်းဆုံး င်ရှိသေးလို့ပါနေတဝက်ပိတ်တော့တစ်ဖက်မှာအလို့သမားတွေလည်းနားရပါလိမ့်မယ်လို့သူကရှင်းပြပါတယ်လီကွန်းန်ဒေတာဂျနီနိုဘာမြို့မှာအလို့သမားတပိတ်ကြောင့်တနင်္ဂနွေနေ့ဆိုင်တချို့ပိတ်ထားရပေမဲ့အခြားဆိုင်တွေဆက်ဖွင့်လာစေဖြစ်ပါတယ် ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးကလူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့လူဦးရေထူထပ်လာတဲ့မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားခဲ့မယ်ဆိုရင်သက်ဆိုင်ရာကြောင်ရင်ရှိသူတွေကကာဝယ်နိုင်မှာလား
။ဒီဗိုင်းရပ်စ်ပိုးကအချင်းထောင်တွေရဲ့သူတွေလည်းကိုယ်ကဆိုလို့ရှိရင်ပုံဆက်မယ်ပုံဆက်ပြီးရကြတော့ဟိုပြန်ပေါ်လို့အရင်ကတည်းကအတွက်အချင်းဆောင်ကပို့ပြီးတော့စစ်မှန်ပုံချိနိုင်တယ်ပေါ့
နိုင်ငံရေးစဉ်းစားများကူညီဆောက်ရှာရေးတဲ့မှာတွဲဖက်အတွင်းရေးမှုကိုပို့ချီတာကြေကြခဲ့တာပါဒီဆောင်မကိုဇာနီနဲ့ရဲမွန်တို့ကရေးသားထားတာဖြစ်ပြီးကျွန်မဇာနီကဆက်လက်တင်ဆက်ပေးတော့မှာဖြစ်ပါတယ်ခုလိုချိန်ကတော့ရန်ကုန်မြို့အင်းစိန်ချင်းထောင်မှာရှိတဲ့ဘဝတွေအတွက်ခက်ခဲတာတစ်ခုပို့တယ်လို့ပြောလို့ရပါတယ်။အင်းစိန်ချင်းထောင်ဟာလူ 6,500 လောက်နေထိုင်မှုဒီဇိုင်းရေးဆွဲထားပေမဲ့တကယ်တကယ်မှာတော့အစင်းသားဥယျာဉ် 12,000 ကျော်နေထိုင်နေရပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အခြားချင်းထောင်တွေဥပမာအားဖြင့်မြင်းကျန်ချင်းထောင်မှာဆိုရင်လည်းအစင်းသားဥယျာဉ်ကထူထပ်နေပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းလူဦးရေထူထပ်တဲ့အချင်းထောင်တွေနဲ့ပတ်သက်ပြီးသတိပေးချက်တစ်ခုထုတ်ပြန်ထားပါတယ်။သူတို့ဆိုရင်ကအချင်းထောင်တွေထဲမှာအချင်းသားတွေဗိုင်းရပ်စ်ကူးစက်ပြီးထိန်းချုပ်လို့မရတဲ့အခြေအနေအထိရောက်သွားမှာကိုပါပဲ2018ခုနှစ်မှာထုတ်ပြန်ခဲ့တဲ့စာတမ်းမှာဖော်ပြထားတာကတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အချင်းသားဥယျာဉ် 6,200 ခန့်ဟာလူဦးရေ 6,600 လောက်သာနေထိုင်မှုဒီဇိုင်းလုပ်ထားတဲ့နေရာတွေမှာပိတ်ကျပြီးနေနေရတယ်လို့ဆိုပါတယ်အဲ့လိုလူဦးရေတွေထူထပ်နေတဲ့အချိန်မှာ COVID-19 ဖြစ်ပွားမှုကိုကာကွယ်ဖို့အချင်းထောင်တွေကဘလို့အစီအမံတွေအသုံးပြုနေပါသလဲ
ဒီလိုလာလို့ကျွန်တော်တို့ဝင်တဲ့အောင်ပေါ့ဗျာအကုန်လုံးဝင်တဲ့မိသားစုတွေဒါထုတ်သူတွေအကုန်လုံးပေါ့နော်ဒါကိုကျွန်တော် COVID-19 စီမံချက်အတိုင်းကျွန်တော်တို့လုပ်နေကြတော့ဟိုကကျွန်တော်ဝင်တဲ့ကျွန်တော်လည်းဝင်မယ်ဆိုရင်ဒါကျွန်တော်တို့ပေါ့အခုဒီတိုင်းကြည့်ရတဲ့အခုဒီတိုင်းပဲပြီးရင်ကျွန်တော်တို့ဆေးဖြတ်မယ်ဒါနဲ့ပဲကားပြီးတော့ဆေးဖြတ်မှာပေါ့ဝင်တဲ့အဲပြီးရင်ကျွန်တော်တို့ဒီလိုဖြစ်မယ်အဖေးကြီးမှာဒါကျွန်တော်တို့ဝန်ထမ်းတွေလည်းကျွန်တော်လည်းဝင်ရမှာ
ရင်းစံကျင်းထောင်ကထောင်ပိုင်ဦးအောင်နိုင်ဖေးကပြောကြခဲ့တာပါအကျင်းထောင်တွေမှာယောဂမကူးဆက်ဆေးဖို့အတွက်ကိုလည်းကျန်းမာရေးဟောပြောပွဲတွေလုပ်နေတယ်လို့သူကဆိုပါတယ
်ကျန်းမာရေးအစီအစဉ်တွေပါတယ်တော့တကားကြီးအားရောဒါကျွန်တော်တို့ဥသက်ဖေးအောင်နေလဲကျန်းတော့ပေါ့အဲကျန်းလာရတဲ့ကိုကျွန်တော်တို့အကျင်းသားတွေလည်းသူလက်ဆေးဖို့ကျွန်တော်တို့ပြင်ဆင်နေရှိရဲ့ကျွန်တော်တို့ထောင်သာလာတွေ့မယ်ထောင်သာလာတွေ့မယ်ဆိုရင်အချင်းသားတွေလည်းမတ်စတာမယ်ကျွန်တော်တို့ထောင်ကနေပြီးတော့မတ်ကိုထုတ်ပြရတယ်ဥစီတဲ့လောက်ကိုကျွန်တော်ထောင်သာတွေ့တဲ့သူတွေကိုလည်းကြားမှာတဲ့သူတွေကျွန်တော်တို့အပြင်မှာထောင်သာတင်မယ်ပုံတွေနေတဲ့အချိန်မှာကျွန်တော်ဝိုင်းတာပြင်ပြင်ပေးထားတယ်သူတို့လက်ထဲမှာစပြအစကျွန်တော်ပြရစင်းတယ်ကျွန်တော်စပြရကစင်းပြီးရင်သူတို့အပြင်ဘတ်တက်လာရင်တော့ကျွန်တော်တို့ကဘာမပြောဘူးကောနော်အဲအပြင်ဘတ်ထွက်တက်လာရင်ကျွန်တော်တို့လုပ်ပေးတဲ့မတ်ဝက်တက်ပြီးတော့မှကျွန်တော်တို့တကားရုံလားတကားရုံလာရင်အဲ့ဒီတကားကျွန်တော်တို့ဒီမှာအပူတိမ်တိုင်းကြည့်ရတယ်အပူတိမ်ပြန်တိုင်းပဲအားကျင်းတို့ရတော့ကျွန်တော်တို့အလား၅ရက်တိုင်းတစ်ခါလုံးတိုက်တော့ပါတော့ပြီးရင်တော့အရင်ကတော့နားတော့ကျင်းတို့တကားတိုင်းလေညာရဲလုံးအသိင်းခွဲအဲတော့ဘယ်ဝဲတော့လောက်ကုန်လဲအဲဒါကလေးလဲကျွန်တော်ကိုရပါထည့်ပြီးတိုက်တာပေါ့ကျွန်တော်တို့အခြေတော်နေရတော့ဖြစ်ပြအကြောင်းမရှိတော့ရနော
်ဒါပေမဲ့လဲတခြားသူတွေတက်ကတော့အချင်းထောင်တင်းမှာ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်ချောင်ကျင်နိုင်လိမ့်မယ်လို့မယုံကြည်ကြပါဘူးဒါကြောင့်လဲအချင်းထောင်တွင်လူဦးရေလျှော့ချနိုင်မှုအတွက်လူငင်းချမ်းသာခွင့်တွေပေးဖို့တောင်းဆိုနေကြပါတယ်နိုင်ငံရေးစဉ်းစားများကူညီဆောက်ရှောက်ရေးတင်းမှာတွဲဖက်အတွင်းရေးမှုကိုပို့ချီတာ
အစမအဖြစ်နေနေကြလူပွင့်စည်းတွေအငြင်းနေတဲ့အချင်းသားတွေကိုအမြန်ဆုံးရှုပ်ပြီးဖို့လိုတယ်အချင်းသားဥယျာဉ်လျှော့ချခြင်းပေါ့နော်ဒါကဥပဒေလိုရမယ်နောက်ဒီတဲမှာလည်းဒီအချင်းသားတွေကိုအာဟာရပြည့်တဲ့အစားအသောက်တွေကိုခံအားကောင်းဖို့တော့အစားအာဟာရပြည့်တဲ့အစားအသောက်တွေချွေးဖို့လိုတယ်ပြီးတဲ့အခါကျတော့တကယ်လို့တန်ဖျက်ရှိတယ်ဆိုလို့ရှိရင်တန်ဖျက်ရှိတဲ့အချင်းသားတွေကိုခိုးထားနိုင်ပဲအဆောက်အဦ เนี่ยเรื่องของที่จะพันนิดาวันดูเลยไอ้ลูกเวทมนต์ยังที่จะเส้นกับจอดอวิสุโลเชนไอ้ลูกไอ้ยอกับปูตุยเรื่องดูโก้เนี่ยโซที่เพียงพอเสียงมาทบอยู่กูด้านในมันดูเลยที่ลูกเส้นอะไรเส้นอะไรเพียงเสียงพูดเลยต้องเข้าดูบ้างเลยส่วนเจ้าหน้ามันก็เลยชูด้านนี่จะรู้ตัวเด็ดแต่ว่าเนี่ยมันยังไงจะเป็นอะไรจะมาอยู่บนนั้นบนดวงดาวเด็ดแต่ว่าเนาะก็จะรู้ว่าเด็ก สักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้วก็จะรู้ว่าเด็กสักสักทีว่าเท่ากูพิสูจน์ว่าเราเด็กตั้งนานแล้ว
ဒီလိုမျိုးတွေကိုတော့တိတ်ခဲ့တဲ့ကျင်းသားတွေရဲ့ဆွေမျိုးတွေနဲ့တို့အတန်ကစကားပြောခဲ့ပါတယ်။သူတို့တွေကကိုရိုနာဗိုင်းရပ်စ်ကိုအချင်းထောင်နေတဲ့မှာကူးစက်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။အင်းစိန်အချင်းထောင်မှာသူမရဲ့မျိုးသားကိုထောင်ဝင်စားလာတွေ့တဲ့မက်ခင်မျိုးအောင်က
ကိုကျင်းရဒီလိုခုတာထဲတော့ဝင်ရတော့မသိဘူးလို့ကျမတို့အပြင်မှာပေါ့ဒီအပေါက်ကတော့မဝင်နေဘူးကျမတို့ကတာတိုင်းအခုဒီရရင်လည်းအထဲတော့ဝင်ပြီဆိုဘို့ဝင်တဲ့ဥသားကနေကိုဒီနားမှာတိုင်းအဲ့လိုတိုင်းလို့သူတို့တော့ဒီယောဂနဲ့ပတ်သက်ပြီးတော့ချင်းပြုတ်ရိုက်တိုက်တယ်တဲ့ဟမ်ရောအထောင်သမားတွေကိုကိုရင်းအောင်ပြန်လူတွေကမတောက်ဖြစ်ပါဘူးသူတို့ကတောက်နေရတယ်နေတိုင်းတိုက်တာတဲ့အခုအဲ့
ဖြစ်စားနေပါတယ်။ကျွမ်းကျင်တဲ့ပညာရှင်တွေကအဲ့ဒီအချက်ကမမှန်ကန်ကြောင်းပြောဆိုနေရမယ်လေ။အကျဉ်းထောင်အပါဝင်နေရာတော်တော်များများမှာတော့ကျင့်ကြံပြည့်ပြည့်ပေါ်ထွက်နေသေးပါ။ဒေါက်တာသူရင်လိုင်ဝင်းရှင်းပြတာက
ကျင့်ကြံမျိုးဖြစ်နိုင်တာကကျွန်တော်လုပ်လို့ရတာကဒီကကုတင်ရဲ့ဆိုရင်ထောင်မချောင်းတင်ရဲ့ဆိုရင်ကျင့်ကြံရဲ့ဆက်တယ်လေ။ဒီလိုဆက်ဆိုတဲ့ခါကျတော့ကျွန်တော်ချွေးပွင့်အောင်သူ့ရဲ့ဒီပေါ်ပေါ်ရေးတန်းပြချဒီခဏကိုလေကြဝအောင်ဒါပေမဲ့လေကြောင်းရှင်းဝအောင်ချွေးချက်လာအောင်လည်းကျွန်တော်လုပ်လို့ရလိုက်တယ်။ဒါပေမဲ့ COVID-19 ကိုကြောက်တယ်ဆိုတဲ့အထောက်အထားတစ်ခုမှမရှိဘူး။ကျွန်တော်ကစီးတစ်ခုပေါ့နော်ဖြစ်စီးရတစ်ခုခုကကောင်းတယ်မကောင်းဘူးစီးရောကောင်းတယ်မကောင်းဘူးဆိုတော့ပြောဖို့အတွက်ကျွန်တော်ကနှစ်နဲ့ချီပြီးကျွန်တော်တို့ကဟိုပေါ့လေးလာချက်တွေလောက်ရတယ်ဒီအများကြီးနဲ့လောက်ရတယ်။အဲ့တော့တယောက်မြောက်မှာတက်တာရယ်ဒါမှမဟုတ်ဆယ်ယောက်လောက်မှာတက်တာရယ်ဆိုရင်တော့လည်းရင်းဆိုင်လုံလောက်တဲ့အထောက်အထားမဟုတ်ဘူး။အဲ့တော့အိုကျွန်တော် conclusion နဲ့ပြောရရင်တော့ဂျင်းပြည်ကြီးက COVID-19 မှာပေါ့ဟို symptomatic treatment တွေခဏကိုတက်တာရင်တော့တက်တာဖြစ်နေဒါပေမဲ့ယောဂါကိုပြတ်ပြေးနေတယ်ဆိုတော့အတူတူချက်လုံးဝမရှိဘူးကျွန်တော်ဆိုရင်တော့ဂျင်းပြည်တောင်းကြောက်တယ်ဆိုပြီးလူကြီးတိုင်းမှာဟာဒီယောဂါပြင်ဆိုးပါဘူးလို့ထင်ပါဦးရောဆိုအဲကာဝင်ကြီးအဓိကပါအဲစိတ်ကြီးတွေဘယ်လိုမှမသိဘာမှမသိရသေးရဲ့ဒေတာတွေရဲ့စိတ်ကြီးတွေအားကိုးနေတဲ့အစားကိုယ့်ကိုယ်ကာဝင်ကြီးအဓိကလုပ်ခုတယ်ပြောရပါတယ်
အချင်းချောင်ရဲ့ဆေးရုံလေးမှာဆိုရင်တော့ဂရင်တွေကတပေးစီခွာထားတယ်လို့ဆိုပါတယ်။ပညာရှင်တွေကတော့လူတအူးနဲ့တအူးဟာအနည်းဆုံး၅ပေလောက်ခွာပြီးနေထိုင်မှုအကြံပြုထားပါတယ်။မက်စတာတတိယဘက်အတွင်းမှာတော့နေပြည်တော်မှာပြည်ထောင်ဝင်ကြီးဌာနကဥဆောင်ပြီးအချင်းသားတွေလျှော့ချဖို့အတွက်အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးအခုအချိန်ထိဘာထုတ်ပြန်ချက်မှမထွက်လာသေးပါဘူး။အဲ့ဒီစည်းဝေးကိုမြန်မာနိုင်ငံလွတ်ခွင့်ရေးကော်မရှင်ကကိုယ်စားလှယ်လေးတက်ရောက်ခဲ့ပါတယ်။အဲ့ဒီကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးလာမြင့်က
အဓိကကတော့အဲ့ဒီမှာကတော့တို့ကတော့အကျဉ်းသားတွေလွတ်ဖို့ကိစ္စစီစစ်တာလေ။စီစစ်တာတော့ဘလို့ငူနဲ့တွေ့ကောင်းမယ်ဆိုငူတမလောက်တင်ပြဖို့ဒီစီးနေတာလေ။ဒီနေ့တော့အန်ဂျေရိုကတော့အကျဉ်းဆောင်လေးစစ်စင်တော့ဒီနေ့တစ်ခေါက်စစ်စင်တော့ပါကင်းရနဲ့မပါခဲ့တဲ့လူတချို့ရှိခဲ့တယ်။အဲ့ဒီလိုကိစ္စတွေတင်ပြတာရှိတယ်။နောက်အန်ဂျေရိုကကြံပေးတာတော့ဒါရီယာတွတ်တာအင်္ဂရုပြန်ပြီးတာပြောတာပေါ့နော်အဲ့ဒါတော့ဒါလဲဆိုတော့သူတို့လုတ်တာမလုတ်တာတပိုင်းတော့အင်္ဂရုကတော့လွတ်မဲ့တူဘူးလွတ်မဲ့ဆိုရင်လွတ်မဲ့တူဘူးဘာဖြစ်လို့နှစ်ဆန်းပြက်ကြီးဆောက်ပါလဲသိတယ်မလားဖြစ်နိုင်တယ်အပြင်မှာလောက်ကန်ရတာသူတို့တဲ့ထိမ့်မောရလူတာပေါ့နော်တူချွတ်လိုက်ပြီးတိုင်းနဲ့ပြီးသွားတာမဟုတ်ဘူးလေသူတို့ကဟိုရာဇင်းကိုကျူးလွန်တာကြီးသူတို့ချွတ်လိုက်ကမှသူတို့ကပြည်သူကိုဒုက္ခပေးတာမျိုးမဖြစ်ပေါ်ရဘူးလို့ပေါ့အဲ့လိုကာဝင်မှုတွေလုံမှာပေါ့နော်ဆက်တယ်ဆိုမဲ့လို့ဒါပေမဲ့အင်္ဂရုကတော့ဖြစ်နိုင်ရင်ပေါ့ဖြစ်နိုင်ရင်တော့သူတို့ဘာလို့နှစ်ဆန်းတည်းပြီးစောင့်မလဲဒါကတော့ကိုယ့်အကူနိုင်ငံကြီးကသုံးချက်နိုင်တဲ့ကိစ္စပဲလေ
လက်ရှိချိန်မှာတော့အချင်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကတော့လူငယ်ချင်းသာခွင့်ကိုစောင့်မျှော်နေသေးပါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ရဲမော်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။တို့အတန်ပတ်စဉ်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်စိတ်ဆုထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ခုစနေနေ့စနေကစီစဉ်ကိုတင်ဆက်ပေးခြင်းပါတယ် COVID-19 အရေးပေါ်အခြေအနေများထုတ်လွှင့်နေကြတိုင်းရည်လိုင်းစီစဉ်စာစကောင်းဆွေးနွေးကမ်းကိုတော့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်လုံးရဲ့ဒေါက်တာညံမျိုးသိန်းတို့နဲ့အတူကျွန်တော်အောင်လုံးဆွေးနွေးတင်ဆက်ပေးထားပါရစေ။မြန်မာပြည်ဒီနေ့ဆွေးနွေးကမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောအကြောင်းနိုင်ငံကမှဆိုးရွားတွေကဥဆောင်မှုကိုစမ်းသပ်စင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါရစေ။ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါရဲ့စင်ခေါ်မှုကိုကမ္ဘာတစ်ဝန်းကဆိုးရွားတွေပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါရဲ့။မြန်မာနိုင်ငံမှာရောကိုဗစ် -19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေရရာအားရကျင်းနေလောက်ဆရာအခြေအနေမှာရှိနေပါရဲ့လားဆိုတာတွေကို VOR စနေနေ့စကားဝိုင်းမှာဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးပွဲအတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငယ်ဒေါက်တာရမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါရဲ့။ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဝယ်သုံးသပ်ချက်တွေကိုဆွေးနွေးစေချင်ပါတယ်။ဒီပြဿနာကိုကန့်ကွက်နေရမှာပေါ့လေတော်တော်များထောက်ပြတာရှိပါတယ်။နိုင်ငံတကာမှာလည်းပြောတာတိုင်ပင်ပေါ့နော်အချိန်ကြိုက်ဖို့ကအရေးကြီးတယ်။ဥမာအမေရိကန်မှာဆိုရင်လည်းသမ္မတထရန်နှစ်လလောက်ကြိုပြီးတော့အချိန်ရတဲ့အတိုင်းပြင်မထားဘူးဆိုပြီးတော်ဝေဖန်ခံရတာရှိတယ်။ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိတာကိုအတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေ။ဆိုတော့ဟိုတခြားနိုင်ငံတွေဆိုင်ဒါတစ်ချိန်ထဲမှာအချိန်ပိုရတယ်လို့လည်းပြောလို့ရတာပေါ့။ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေနဲ့ပေါ့လေကြိုတင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်ပင်ခိုက်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးရှိရလား။ကွန်တင်ရေးရေးပြသုံးသပ်ပြပါလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဟိုတရုတ်နိုင်ငံကဒီဘူဟန်မှာယောဂါစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတယ်နော်စတော့ပြည့်အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဧပြီရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ကျွန်တော်တို့ချိန်ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြချတော့မသိဘူးနော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာလောက်ပဲမြင်ရတဲ့အနေအထားမျိုးဖြစ်တဲ့ကျုံတောင်လောက်ကူးဆက်လာမယ်ကောက်ဝင်မယ်ဆိုတဲ့အနေအထားပဲယူဆပါတယ်။ဆိုတော့ဒါပေမဲ့အခုနေ့ထားမှာတော့လေးလနောက်ကြာတဲ့အခါမှာအကုန်လုံးဓာဏမောင်းဆိုပါတယ်။စီဝါရေးလူမှုရေးဒီကြောင်းခီးသွားလာရေးကျွန်တော်တို့ logistic တိမ်ကူဆောင်ရေးအစလို့အကုန်လုံးထိသွားတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ဒီအခါကျတော့ဟိုတည်ဆုံရတဲ့လူအကြီးအတွက်ပေါ့နော်။ဆိုတော့ဒါတွေကဆလို့ကြီးလိုက်လို့ရှိရင်လည်းတော့ဟိုညားလာတဲ့အနေအထားစိုးရင်ကြီးကအနေထားမျိုးကြီးဖြစ်လာတယ်ပေါ့နော်။ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးလေ။ဟိုတကယ်ဟိုကမ္ဘာအခြားပြည်ပြဿနာကြီးဖြစ်လာပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့ဒီဒေါက်တာရံမျိုးသိရဲ့အမြင်ကိုလည်းသိချင်ပါတယ်ခင်ဗျာ
။ဟိုကျွန်တော်ရဲ့အမြင်ကတော့ဒီ COVID-19 ပေါ့လေ။ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေ။ဒီကျူးတင်ပြင်ဆင်မှုအပိုင်းမှာကျွန်တော်တို့အားနည်းခဲ့တယ်လို့မြင်ပါတယ်။အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟလာကျွန်တော်တို့ကုသရေးပိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့နော်ဟိုကျူတင်ကာကွယ်တဲ့ပစ္စည်းတွေကိုနော်ဒီအစိုးရရဲ့အကြမ်းမရေးဝန်ကြီးဌာနကနေ
အဲ့တော့အလုံးချင်းတွေကိုတကယ်ခရီးရောကုစားနိုင်ဘူးဟာတကယ်ဖြစ်နေတဲ့အခြေအနေမှန်နေဘူးเนาะအစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနပြန်ကြိုင်ဝန်ကြီးဌာနနေပြီးတော့
အချိန်နဲ့တပြင်းညီတပြင်းညီထုတ်ပြန်ပေးနိုင်တယ်ဆိုရင်အတိုင်းအတာတစ်ခုဒီခြေချနိုင်လိမ့်မယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တိုင်းနယ်လူကဟာတန်း30ကျော်လောက်ရှိတယ်။အဲ့တော့တကယ်တမ်းပြောရင်ဒီတပြင်းတွေကလူတွေက Facebook ကနေပဲဒီတပြင်းတွေကိုသိနေတာဖြစ်။အဲ့ဒီအခါကျတော့ဟာပြန်ဆိုင်ဝင်ကြီးဌာနကျမ်းမာရေးဝင်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြင်းစီတပြင်းမှန်တွေကိုဘာဆက်တိုက်တင်ပေးနိုင်မယ်ဆိုရင်အဲ့ဒီတပြင်းတွေကိုအကူအကားပြုပြီးတော့ဟာပုဂ္ဂလိကသတင်းစာတွေသတင်းမီဒီယာတွေကလည်းရှင်းပွားသတင်းတွေကိုလူကြားမှာအထင်းရောက်ရောက်နဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟာကောလာဟလတွေတပြင်းအမှားတွေကိုရှော့ချနိုင်ပြီးတော့လူကြားမှာလည်းပဲမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟာကြောင်းကျိုးစီရုံမှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုအရှော့ချနိုင်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပေါ့ဥပမာနောက်ဆုံးဥပမာဖြစ်စဉ်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်ပြောင်းအောင်ဩဘာလမ်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်းကျုပ်စိတ်ရုံပို့ရေးအဒီတင်းကဟိုစာမယူဝင်ဌာနရဲ့ Facebook ကလည်းမတွေ့ရဘူး။ကျန်တဲ့ဝင်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူး။ဒါပေမဲ့တာမန်ပြည်သူတွေဈားထဲမှာဒီသတင်းဟာ Facebook ကနေတစ်ဆင့်အကြီးအကျယ်ပြန့်။ပြီးတော့အပုံလေးကသတင်းစာတွေကဒီသတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံသတင်းပေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဘာပြောင်းနေလဲဆိုတော့ကျန်တဲ့ဝင်ကြီးဌာနကျမ်းမာရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်မှုကပြောင်း။အဲ့ဒီအခါကျတော့ခုနပြောတဲ့ကောလာဟလဆုံးချင်တဲ့လူတွေဟာမမှန်သတင်းကျောင်းကျန်တဲ့လုံချင်တဲ့လူတွေအတွက်အခွင့်ကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်။အဲ့တော့နောက်တစ်ခုကလည်းပါလဲဆိုတော့အဒီပြည့်ဒီအချိန်ထိဟလာကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရတဲ့သူအယောက်20ရှိပြီ။ဒါပေမဲ့ဒီပြည့်ဒီအချိန်ထိကျမရေးဝင်ကြီးနဲ့သတင်းမီဒီယာနဲ့မတွေ့ဘူး။ဒုတိယဝင်ကြီးနဲ့သတင်းမီဒီယာနဲ့မတွေ့ဘူး။ပြန်ကြားရေးဝင်ကြီးနဲ့မတွေ့ဘူး။ပြန်ကြားရေးဒုတိယဝင်ကြီးနဲ့မတွေ့ဘူး။နိုင်ငံတော်ရဲ့အတိုင်းအမြံပုံကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းသာရှင်းလင်းတဲ့ဓာမျိုးမလုပ်ဘူး။အဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျင်ဟာကွန်မြူနစ်စနစ်ကိုကျင့်သုံးတဲ့လာဝနိုင်ငံမှာတော့မှကျမ်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးဘေးကွန်းနဲ့ဖြေကြားတာမျိုးလုပ်နေတဲ့ဖြစ်ကြီးမှာနော်ဒီမိုကရေစီစနစ်ကိုတွားနေပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်အတိုင်းအမြံပုံကရောလာပြန်ကြားရေးဝင်ကြီးရောချမ်းသာရေးဝင်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့မေးခွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတောက်ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ကိုရရမျိုးစိတ်ဒီညမှာသတင်းဟိုအချက်လက်ပြန်ကြည့်ရတဲ့ဘိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောချင်တာတစ်ခုကတော့ Facebook ပေါ်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆက်ဆွေးကြည့်ရဲ့စာမျက်နှာတစ်ခုဖွင့်ပြီးတော့လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးရရင်ပြောဆိုရရင်ကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာကိုဘလောက်တိုင်းတာဒီဒီလိုဟိုသတင်းဖြန့်ချီမှာထောက်ကူဖြစ်မယ်လို့ယူဆလဲ
အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီဧပြီလ10ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲသို့တော်လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟလာဘလောက်ထိအချိန်နဲ့တပြေးညီဟလာသတင်းတွေကိုပြည့်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘယ်လောက်ထိဟာကြေကြေပြန့်ပြန့်ထိထိရောက်ရောက်နဲ့တုံ့ပြန်နိုင်မလဲဒါပုံပြီးအရေးကြီးတယ်လို့ကျွန်တော်မြင
်တယ်။ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ခုကတော့ဒီဟိုမေးချင်တာတော့ဟိုလူတွေကိုဟိုပညာပေးတဲ့အပိုင်းပေါ်လေခုအချိန်မျိုးမှာဥမာကျွန်တော်တို့ဒီအမေရိကန်မှာဆိုတော့ဟိုသမတ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုသတင်းစာရှင်းလင်းမှုမှာထွက်ပြီးရှင်းပြနေရတာရှိပါတယ်။အလားတူပဲဟိုတခြားနိုင်ငံတော်တော်များများလည်းဒီလိုပဲနေတူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေရဖြစ်ရှင်းတာလည်းရှိပဲအခုရှိရမြန်မာနိုင်ငံကတော့ဟိုကျန်တဲ့နိုင်ငံတွေလောက်မဆိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါပေမဲ့လည်းဘလူးဝဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာချက်လက်ပြီးပေးဖို့လိုအပ်ချက်တွေကလည်းရှိနေတယ်ဆိုတော့ဒီလိုသတင်းချက်လက်ပဲဖြစ်ဖြစ်လူတွေကိုချမ်းမာရေးပညာပေးတဲ့အပိုင်းမှာဖြစ်ဖြစ်လက်တလုံးစောင့်ရနေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုရင်လုံလောက်တယ်လို့ပြောနိုင်တာကုန်ပြီအဲ
ဒီလိုပြဟိုကျွန်တော်ဒီကျွန်တော်မှဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်ဆိုတော့ဒီလိုကာလမျိုးမှာရေးကြည့်ရတာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါတော့ဥဆောင်ရဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုံနေတဲ့သူတွေရဲ့ဈားထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်။ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေကထွက်ပြောနေရတယ်။မစိုးရိမ်မှုပစ္စည်းတွေအလုံးလောက်ရှိပါတယ်။နောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်ပသားလုပ်ပြီးမှစသဖြင့်ပေါ့ဗျာ။ဆိုတော့ဒါတွေပြောရတယ်ဗျာ။ဆိုတော့အဲ့တော့ကျွန်တော်တို့ဒီမှာအဲ့လိုပြောသလားဆိုရင်ဒ ဒီကောင်းဆောင်ပိုင်းကအောက်ခြေနဲ့ဆက်တွေကကိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရရပြန်။တော့အခုတော်အောင်ဆန်းစုကြည်ကတို့မကြသေးခင်ကျွန်တော်တို့ဟို Facebook page ထောင်းတယ်ပေါ့ဗျာအောက်ခြေနဲ့ပို့ပြီးတော့လွယ်လွယ်ကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့။ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပို့တက်လာအောင်ဘယ်လိုလုပ်ပြင်လဲပေါ့နော်။ဆိုတော့နောက်တစ်ခါကျတော့လိုအပ်နေတဲ့အောက်ခြေမှာကြာဥမာငတ်နေတယ်။ငတ်နေတဲ့အခါမှာကျတော့ခေါင်းဆောင်လုပ်နေတဲ့လူက
ဟိုပါစနဲ့သီးခံကြပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့တကယ်လက်တွေ့ရုပ်ထုတ်ပစ္စည်းတွေလည်းလိုက်လာဖို့လိုမဲ့အနေအထားတွေရှိပါတယ်ဗျာဟုတ်ကဲ့ဟိုနောက်တစ်ပိုင်းကပေါ့လေဒီသတင်းချက်လေးထုတ်ပြန်တဲ့အပိုင်းနောက်ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီရဲ့ဘိုင်းမှာပဲကိုယ်သူကြီးလေးတွေ့လိမ့်မယ်ထင်ပါတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာဒီဗီဒီယိုတွေထွက်လာတွေ့ပါတယ်ဟိုကျမ်းမာရေးဝန်ထမ်းတွေကဒီပြန်လာတဲ့သူတွေကိုဟိုဟိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်လက်ပေါ့နော်ကိုယ့်ဟာကိုဟို ဟိုတန်းတန်းများအင်းထဲမှာနေဖို့ဆိုပြီးတော့ပညာပေးရမျိုးနောက်ပြီးတော့ဟိုလမ်းဟိုသွားရလာတဲ့လူတွေကိုလမ်းမှာအကျမ်းမအေးရစစ်တာဆေးရမျိုးတွေကိုဒီတက်ဆိုင်ရာတယ်လို့ပေါ့လေကာယကံရှင်တွေကရရန်ကြက်ပြနဲ့တုတ်ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူကြားမှာအကျမ်းမအေးအတိပေးနိုင်မှုဘိုင်းကဟိုအားနဲ့ဟိုလို့ညာပြောနိုင်လားအခုကဘယ်လိုပြောမလဲလူတွေကဘူးအောင်ဆောင်မှုကလည်းအားနဲ့နေ
ကျွန်တော်မှာပေါ့နော်ဆိုတော့အဲ့ဖန်ရေဒီယိုဖွင့်လိုက်လို့ရှိရင်လည်းဒီတချင်းတွေကြားပါတယ်။နောက်ရုံးမြေသားကြားဖွင့်လိုက်လို့ရှိရင်လည်းကျွန်တော်တို့ဘက်ကရောဒီအရက်ဘက်ကရောအခုကဒီပညာပေးမှုတွေတော်တော်ကြီးကြီးပြင်းပြင်းကြီးလှုပ်လာတဲ့အနေအထားရှိပါတယ်။ရှိပေမဲ့လည်းကျွန်တော်မြင်တာကဟိုအောက်ခြေပြည်သူရဲ့ဟိုခံယူချက်ပေါ့ဗျာချက်ချင်းပြောင်းသွားမလားပေါ့နော်။ဆိုတော့အဲ့ဒါကတော့ကျွန
ပေါ့နော်အခုဆိုရင်ဒီလုပ်ငန်းကံကံနေပိတ်ရတယ်နောက်ထပ်လည်းစေရုံလေးရုံနေပိတ်ရမယ်လာလာနေရှိနေပါတယ်နောက်အလုပ်သမားတွေအခုရန်ကုန်မှာဆိုပဲဟိုတိုင်းနဲ့ချီပြီးလုံးလုံးစေဟိုအလုပ်လုပ်မဲ့ဖြစ်နေရရှိတယ်ဆိုတော့တခုရှိတာဒါကြီးကနိုင်ငံတော်တော်များများမှလည်းကြုံရတဲ့ပြဿနာပါဒီအမေရိကန်မှာတော့မှပဲဒီအလုပ်လုပ်မဲ့ထောက်ပံ့ရေးတောင်းတဲ့လူဟို6တန်း6တန်းရှိတယ်ဆိုပြီးဒီဘက်ထက်မှပဲသတင်းထုတ်ပြန်ထားပါတယ်ဟိုဒေါ်ဆန်းစုကြည်ရဲ့ဒီမကြာခင်တုန်းကမိန်ကုန်းထဲမှာတော့သူပြောဆိုတာရှိပါတယ်ဒီစီးပွားရေးအရာထိခိုက်မှုအနည်းဆုံးဖြစ်အောင်စီစဉ်ထားတယ်အလိုအဆောလုပ်ငန်းတွေကိုချင်းဝင်ပေးတာမျိုးနောက်အလုပ်သမားတွေကိုလောက်ခပေးနိုင်အောင်စီစဉ်ထားတာမျိုးရှိတယ်ဆိုပြီးပြောပါတယ်ဟိုအသေးစိတ်အစီအစဉ်တွေတော့မသိအောင်ပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာတခုရှိတာငကိုရင်းကလူမှုဖူလုံရေးလို့စီမံမျိုးရဲ့တိတ်လေအားကောင်းတာမဟုတ်တော့အခုလက်ရှိကြုံနေရတဲ့အခြေအနေနဲ့လုံလောက်နိုင်မှာမလားဆိုတော့ဒီလိုပြဿနာမျိုးတွေကြုံလာရင်ရောဘာတွေပြင်ဆင်ထားဖို့လိုမလို့ကိုရံမျိုးသိယူဆတယ
်အခုလက်တော်အခြေအနေမှာကျွန်တော်တို့ဒီကိုဗစ်ပေါ့လေ19ပေါ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်မတန်မှဆိုးရိမ်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ့လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအကျက်သေးတွေကလည်း short term လို့လုံးဝမရတဲ့အနေထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တော်ကျွန်တော်အဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်သွားလာနေတဲ့အချိန်မှာကျွန်တော်နှီးသက်ဆုံးမေးပြတာကကျွန်တော်တို့တက္ကစီမောင်းတဲ့လူတွေတက္ကစီမောင်းတဲ့လူတွေရဲ့ဝင်ငွေဟာဟို85ရာခိုင်နှုန်းတော့ရောကြွားသွားတယ်အဲ့တော့အရင်တော့ကအဲ့လား4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ1000လောက်ကိုမနည်းရှာနေရတဲ့အနေအထားမျိုးဖြစ်သွားတာကိုတွေ့ရတယ်အဲ့တော့ကတချို့ဆိုရင်ဟဲ့လားကားပြန်အပ်တယ်တချို့ဆိုရင်ဒီကျွန်တော်တို့အုံနာချေးကိုရှော့အညှိတန်းရတာမျိုးတွေဖြစ်လာအဲ့တော့ဒါแท็กซี่มองเนี่ยဆိုတော့လူတွေဟာစိတ်ပြီးချက်ကျဲတဲ့အထဲမှာမပါဘူးအများစုပါเนาะအဲ့ဒီแท็กซี่มองတဲ့လူတွေလည်းချက်ကျဲတဲ့လက်လုံးလက်စားတွေရှိပြီးအဲ့တော့အုတ်ချေလက်လုံးလက်စားတွေတနည်းလုံးမှတနည်းစားရမယ်ဟလာဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ဖွဲ့နိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေဟာတနည်းလုံးမှသူတို့ရဲ့ဘဝတနည်းစားအဲ့တော့သူတို့နေ့စဉ်စားတောက်ဖို့အတွက်ကဘယ်လိုလုပ်မှာလဲအဲ့ဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာ။အဲ့တော့အစိုးရအနေနဲ့ဟလာဒီတနေ့လုံးတနေ့စားရီအတွက်ဘာလို့စိတ်ကျန်မလဲ။အဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာ။ဒါအရင်ကအချိန်ဒီမှာနော်ဒီခုနပြောတဲ့ဆင်းရဲမွေးတည်မှုတန်းကိုခံနေရတဲ့ပြည်သူတွေအတွက်ကိုဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်။နောက်တစ်ချက်ကဟလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟလာစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးမယ်ဆိုတာဒါကျူစွာမဲ့ကိစ္စအဲတိုးတော်လေးပဲဒီချင်းငွေထုတ်ပေးမယ်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းစဉ်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့ ကျွန်တော်ရဲ့အမြင်ကတော့ဒီချင်းမွေပေါ်မှာနော်ဟိုလုံငန်းရှင်တွေရဲ့စိတ်ဝင်စားမှုကကြောကြသွားနိုင်လို့မြင်ပါတယ်အဲ့တော့တကယ်တမ်းကတော့ဟလာအစိုးရကြီးရတာလေဟိုလုံငန်းရှင်တွေသာသာပေးနိုင်မှုကြီးရတဲ့ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းမွေမျိုးတွေကိုဟလာဟိုပုံမှန်လုံရုံလုံးစင်စနစ်တွေကျော်ဖြတ်ပြီးတော့အချိန်တိုအတွင်းမှာဖြစ်ရရုံနဲ့ အချင်းွေထုတ်ချင်းနိုင်ပြီးတော့အဲ့ဒီခုနပြောတဲ့သူတို့ရဲ့ဝန်ထမ်းတွေကိုအခုဧပြီလမှာစပြီးတော့ဓာတ်စာပေးနိုင်တဲ့အနေအထားမျိုးရောက်အောင်ဖော်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နော်တကယ်လည်းနောက်တစ်ခုကအစိုးရကနေလုပ်ငန်းရှင်ကိုထုတ်ချင်းလိုက်တဲ့ငွေတွေဟာနော်တကယ်ဘလို့သုံးလဲဆိုတာကိုလည်းအစိုးရကနော်ပွင့်လင်းနေတာမှုရှိရှိကြေနိုင်လို့လို့ပါတယ်။အဲ့လိုမဟုတ်ဘဲနဲ့ဟလာ ာပေးဖို့မဟုတ်ဘဲနဲ့အခြားအခြားသောအကြောင်းတွေအတွက်သုံးရမယ်ဆိုရင်ဟလာဘလို့အရေးယူမလဲဘလို့ထိန်းချုပ်မလဲဆိုတဲ့ကိစ္စကလည်းအရေးကြီးတယ်လို့မြင်ပါအဲ့တော့လုံလဲရပိုင်းကကျွန်တော်ဗီယက်နမ်နိုင်ငံရဲ့အစီအစဉ်လေးတစ်ခုကိုကျွန်တော်ဖတ်ကြည့်မိတဲ့အခါမှာဗီယက်နမ်နိုင်ငံမှာလည်းပဲသူကဧပြီလ၊ဇွန်၃လကိုသူတို့နော်ဟိုအစိုးရရဲ့ဘတ်ဂျက်ထဲကနေကျွန်တော်မှတ်မိသလောက်တော့ဟိုအမေရိကန်ဒေါ်လာဟိုဘီလီယံနဲ့ချီသုံးပြီးတော့သူတို့ကြားကံမှုပြင်ဆင်ထားပါတယ်။အဲ့တော့ဆိုလိုချင်တဲ့သဘောကတော့နော်အလုပ်လက်မဲ့ဖြစ်သွားတဲ့သူတွေကို၃လအစိုးရကထောက်ပံ့ရေးပေးဖို့ဆိုတဲ့အစီအစဉ်မျိုးဒီအနေမှာလည်းရေးဆွဲထားပါ။နောက်ပြီးတော့တနေ့လုံးတနေ့စားခေါင်းရချက်ထိုးအဲ့တော့အချီအလုံသမားတွေကိုလည်းပဲ၃လတိတိအစိုးရကနေဓာတ်စင်အထောက်ပံ့ပေးဖို့ဆိုတဲ့အစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေပါတယ်။အဲ့တော့အဲ့လိုအစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေတယ်ကျွန်တော်တို့အင်းဒီချင်းနိုင်ငံတွေမှာလည်းစဉ်းစားနေတဲ့အခြေအနေမျိုးမှာကျွန်တော်တို့နိုင်ငံရဲ့စဉ်းစားချက်တွေကိုကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့သိရကြားရသလောက်ကဝင်းဝင်းဝေးဝါးဝါးတွေပဲဖြစ်နေ။အဲ့ဒီအတွက်ကြောင့်တော့စီးပွားရေးပိုင်းအဲ့ပို့ပြီးတော့ကျွန်တော်ကတော့စိုးရိမ်မှုရှိတယ်လို့ကျွန်တော်ကတော့ပြောချင်ပ
ါဟုတ်ကဲ့ဆိုတော့စီးပွားရေးအပိုင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်ရောအခုဒီလောက်အခြေအနေကြီးကဝင်းနဲ့အားနဲ့ညပါမလားကျွန်တော်တို့ဟိုဒါရီတက်ကိုဘာရင်များတကယ်ဟိုလုတ်ဖို့လုံးမလဲကော်မီရဲ့
အခုဒီနေ့ကိုကျွန်တော်တို့ဒီမှာ CMP ခေါ်တော့ကတော့အခက်ချုပ်လုပ်ငန်းကြီးရှိနေကြရှိနေတာကျတော့အဲ့ဒီအခက်ချုပ်လုပ်ငန်းကြီးမှာဒီကျွန်တော်တို့ဟိုလုပ်နေတဲ့လုပ်သားအကြီးကျယ်က၅သိန်းပေါင်းရှိပါတယ်ရှိတဲ့ကကျွန်တော်သူတို့ချုပ်တဲ့အခြေအနေကအမြင်အစိုးပိုင်းတော့ကတော့တရုတ်ပြည်ကကုန်ရမ်းမလာဘူးပေါ့နော်အခုတရုတ်ပြည်ကကုန်ရမ်းရောက်လာတော့လေပြဿနာကဥရောပနိုင်ငံတွေဂျူတိုက်ကစီးပွားရေးထိနေတော့သူတို့ကဘာကောင်းလဲအရင်မှားလာတဲ့မှားတွေပြန်ဖြတ်သိမ်းတာတွေရှိတယ်အဲ့ဒီထားမှာတော့ပိတ်မကြခင်တော့ပါပဲဒီလုပ်ငန်းတွေရဲ့ဖြစ်စရာလည်းလုံးလောက်ကရပ်သွားဖို့ရှိရဲ့ရပ်သွားမယ်ဆိုလို့ချင်းဒီလူတွေကဘယ်လိုကြွေးမလဲဘယ်လိုစားမလဲပေါ့နော်ဆိုတော့ဒီလိုပြဿနာတွေလည်းရှိလာပါတယ်ဆိုတော့အဲ့တော့သူများနိုင်ငံတွေမှာတော့ဟိုဒီလိုလူတွေအတွက်ကိုကျွန်တော်တို့အနည်းဆုံးသလားသလားဟိုကြက်ပလာတွေမတက်အောင်ချွေးရဖို့လူတွေဆိုရဲအနေထားမျိုးတွေရှိရပါတော့ကျွန်တော်တို့ try လုပ်ရတော့ချွေးရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတော့အခုချိန်ကြီးအဲ့လိုစဉ်းစားချက်ကပိတ်မတွေ့ရသေးဘူးလို့ပြောရမယ်နောက်တစ်ခုကကျတော့ဒီခုနပြောတဲ့အလုပ်သမား၅သိန်းလောက်ပါက3သိန်းလောက်ကအလုပ်နဲ့ပဲဖြစ်သွားလို့ဆိုရင်ပြန်တဲ့ဟိုအငတ်ပြီးဆက်ရောက်မှုပါညာပြဿနာပေါင်းလို့ရှိနိုင်တယ်လို့ထင်တယ်
ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းပေါ်လေဟိုအခုဒီအမေရိကန်မှာတော့ပဲအခုဒီဒီဘက်ထဲမှာပဲသူတို့ကြီးညာသွားပါတယ်အလုပ်လက်မဲ့ထောက်ပံ့ရေးလျှောက်တဲ့လူတွေပေါ်လေအလုပ်လက်မဲ့ထောက်ပံ့ရေးလျှောက်တဲ့ဆိုဒီမှာတော့ဟိုအလုပ်ကနေပြုတ်သွားတဲ့လူတွေနောက်အလုပ်ကနေနားတာလေဆိုရင်ဒီမှာထောက်ပံ့ရေးခံစားမှရှိရအောင်ရှိတော့အခုအဲ့ဒါဟိုခံစားမှတောင်းတဲ့လူတွေကဟို6တန်းနဲ့6သိန်းတောင်ရှိရဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီမှာတော့ဒီစုံတရားဒီလူတွေကအထိုက်ကြီးကတော့ထောက်ပံ့ရေးသူဟိုယာယီခံစားမှနေရှိနေသေးတယ်ဆိုတော့မြန်မာပြည်မှာဒါမျိုးတွေလည်းမရှိဘူးဆိုတော့ဟိုပေါ်နေနောက်ဆက်တွဲရောလူမှုရေးရဲ့ကြံစည်တွေဥမာကျွန်တော်ဆိုစောင်းနေချက်တည်းဆိုမဟုတ်တဲ့ဘက်ကိုဥတည်သွားတဲ့အပိုင်းမျိုးတွေရောဒီလိုမျိုးပေါ်လေလူမှုရေးရဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့ဆိုးကျိုးတွေရောဘလောက်များမြင်မိလဲခေါင်းကြီးရဲ
့ဥမာဆိုပါသေးဗျာကျွန်တော်တို့ဒီမှာပြောကြတယ်ဗျာဟိုရှင်ပိန်ကျွဲလောက်ပေါ့နော်ဆိုလိုတာကဗျာဟိုတတိယစင်းရဲသွားလို့အလုံးမလုံးရလို့ကကြံစည်မဟုတ်ဘူးဗျာဒီလိုတစ်နေ့လုံးတစ်နေ့စားတွေလုပ်ငန်းကြိုင်ကြိုင်တွေအကုန်ရပ်ကုန်နေဆိုပါလို့ကျွန်တော်ချင်းနဲ့ဘာနဲ့တော့စားမလဲပေါ့နော်ကျွန်တော်တို့အတွက်လူကြီးအားကျမှုကိစ္စကိုစဉ်းစားနေလို့ဖြစ်ပါတယ်။ကျွန်တော်နောက်တစ်ခုကကျတော့ဒီနိုင်ငံတော်အစိုးရနေမှာလည်းဟိုပြောမဲ့ဆိုလို့ရှိရင်ကသူတို့ကဘတ်ဂျက်ရှိတယ်ပေါ့ဗျာဝင်ဝင်နဲ့ဖြောင်းညအောင်သုံးလာမျိုးပေါ့။ဒါပေမဲ့နိုင်ငံတော်တော်များများကဟိုခေါ်တဲ့စ stimulus package ပေါ့ဒီလိုကျဆင်းနေတဲ့အနေအထားမှာပါဘယ်ဖြစ်ဖြစ်ဟိုကျွန်တော်တို့ပတ်စာကိုချသုံးရအောင်မယ်ဆိုတဲ့အနေအထားမျိုးပေါ့ဗျာအကျိုးသိခံပြီးတော့သုံးရအောင်မယ်အနေအထားကိုလူတွေမပြေအောင်ကြည့်ရတော့မယ်အနေအထားမျိုးတွေဖြစ်လာနိုင်မယ်လို့ကျွန်တော်မြင်နေတာ
โอเคဆိုတော့နောက်တစ်ခုကလည်းပေါ့လေဒီစီးပွားရေးနဲ့ဆက်ဆက်ပါတယ်ဟိုကျွန်တော်မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုကိုအတည်ပြုလိုက်တဲ့အခြေအနေပဲဟိုလူတွေကအလူရဲ့ဈေးဝယ်ရာတွေစုဆောင်းတာတွေမျိုးတွေကြုံခဲ့ရတယ်ဟိုတာမျိုးတွေရောနိုင်ငံတော်တော်များများမှာလည်းဟိုကြုံခဲ့ပြီးပါပြီဟိုတရုတ်နိုင်ငံနဲ့စာအမေရိကန်အစိုးပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကွန်ပျူတာပြတ်တာမျိုးဈေးတက်တာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကျင်းဝနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်မှုအစဉ်စိတ်အခြေအနေမှာဘယ်လောက်ထိများရှိလဲကွန်မီ
ဒီလိုကဟိုကျွန်တော်တို့နိုင်ငံကစဘာဆိုင်ပြုတဲ့နိုင်ငံဆိုတော့ရေဘူးကအဖြစ်တော့ဟိုဆန်စဘာပို့ပြန်တာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကကြတော့လေစဘာကဟိုဆိုင်မယ်ဆိုလို့ရှိရင်စက်တန်းတူရယ်က3လလောက်တော့နောက်ကစဘာတက်ထပ်ထွက်နိုင်ရေပေါ့နော်။ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်အတွက်ကကျွန်တော်တို့မစိုးရင်ရဘူးဆိုတဲ့အနေထားပါ။ဆိုတော့ဒါပေမဲ့လည်းပြဿနာကဘယ်လိုဖြစ်တတ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါမှုဆိုတဲ့ဟာကအထူးသဖြင့်ဒီ risk management ပေါ့ဗျာ။စီမံခန့်ခွဲမှုလွဲတဲ့အချိန်မျိုးတွေမှာဒီခုနစာမေးခန်းခါရှာပါမှုတွေဖြစ်တာပဲနောက်တစ်ခါကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့ကလှုပ်အားရှိတယ်လှုပ်နိုင်တယ်ဒါပေမဲ့လှုပ်ရှားအလုပ်တွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့အဆင်မရှိတော့ဘူးပေါ့နော်ဆိုတော့ဒီလိုအနေအထားတွေကြုံရတတ်တယ်ဆိုတော့အဲ့လိုအနေအထားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်သားသလားဆိုလို့ရှိရင်အခုချိန်ကြီးတော့ကျွန်တော်မတွေ့သေးဘူ
းဟုတ်ကဲ့ကောင်းသူငယ်အခုလို့ဆွေးနွေးပြရကျေးဇူးပါပါဝင်ဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းဦးအောင်သူငယ်နဲ့တရရှိနေအားလုံးလည်းအထူးကျေးဇူးတင်ပါတယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုတော့ View မြန်မာပိုင်းရဲ့စနေနေ့ည9:00 နာရီကနေ10:00 အထိအစီအစဉ်နဲ့အနောက်နေ့နေ့မနေ့6:00 နာရီကနေ9:00 အထိအစီအစဉ်တွေမှာနားဆင်နိုင်ပါရဲ့။ကျွန်တော်အောင်လင်းဦးပါခင်ဗျာ
။ View American တန်ခါနေ့စနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါမယ်။ကမ္ဘာ့ကပ်ဘေးဆိုးကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဒီကနေ့ဧပြီလ4ရက်နေ့အစမှာတော့ကူးစက်သူပေါင်းတန်းကျော်နဲ့သေဆုံးသူပေါင်း 9,800 ကျော်သွားခဲ့ပါပြီ။ဒီဇင်ဘာလမှာတရုတ်နိုင်ငံဝူဟန်ကနေစတင်ဖြစ်ပွားတဲ့ဒီဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း200ကျော်မှလက်ရှိကူးစက်ပြန့်ပွားနေပြီးတော့အမေရိကန်ပြည်ထောင်စုမှာအများဆုံးနဲ့ကူးစက်သူ 28,000 ကျော်သေဆုံးသူ 9,000 နီးပါးရောက်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးရေးဝိုင်းဝန်းလှုံ့ဆော်ကြတဲ့အနေနဲ့လူတွေအားလုံးအဝတ်နှာခေါင်းစည်းတက်ကြဖို့အတွက်အမေရိကန်အစိုးရကအကြံပြုတယ်လို့သမ္မတဒေါ်နယ်ထရမ့်တောက်ကြနေကပဲပြောသွားပါတယ်။အခုလိုမျိုးအစိုးရရဲ့အကြံပြုချက်ဟာမဖြစ်မနေလိုက်နာရမယ်လို့တော့မဆိုလိုပါဘူး။သူ့အနေနဲ့တော့နှာခေါင်းစည်းပေါ်ကတက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားတာပါ။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်ရေးအတွက်လိုအပ်တဲ့ N95 မျက်နှာဖုံးနဲ့တခြားအကာအကွယ်ဝတ်ဆင်ရည်ဝတ်ဆုံပစ္စည်းတွေကိုတခြားနိုင်ငံတွေစီပို့ပေးနေတာရပ်ဖို့အမိန့်ကိုလည်းသမ္မတထရမ့်တောက်ကြနေကပဲလက်မှတ်ရေးထိုးသွားပါတယ်။ဒီလိုမျိုးမျက်နှာဖုံးနဲ့လိုအပ်တဲ့ပစ္စည်းတွေကိုလှောင်ထားပြီးတော့ဈေးကစားနိုင်ငံသားကိုတင်ပို့တဲ့အမှန်ခိုးဈေးကွက်ကိုတားဆီးဖို့အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအင်ဂျီရောအကြံပေးကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပထမဦးဆုံး100ကျော်သွားတဲ့အနေနဲ့ဒီကနေ့မှနောက်ထပ်ပိုးကူးခံရသူ118ဦးရှိတယ်လို့ NHK သတင်းဌာနကကြေညာပါတယ်။အခုစဉ်စုစုပေါင်းဂျပန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ191ဦးထက်မနည်းရှိသွားပြီလို့အာနာဝိုင်တွေကလည်းအတည်ပြုပါတယ်ဒီလိုမျိုးတိုကျိုမြို့ပေါ်မှာယောဂါကူးစက်မှုများပြားလာတာကြောင့်ဒီကနေ့စနေနေ့တနင်္ဂနွေမှာလူတွေအပြည့်မထွက်ကြဘဲနဲ့နေအိမ်တွေမှာပဲနေကြဖို့တာဝန်ရှိသူတွေကတင်းတင်းကြပ်ကြပ်ပြောဆိုနေပါတယ် VOA American တိုင်းရဲ့ AP လ4ရက်စနေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA American တိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျွန်မအေသနာကျော်ပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သွားရရှင်ပြည်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.